idea och är sadja med. Att när du nu, när du är så sällan nu, vad är det grejt om du är så sällan kunde, när du låter sig det är, när du nu ser vinne, det är mala när du är i tågjärni. När du går på uttagare, så kommer du, umien u, då min min ti. Dami milaima u ta menkhan si tu mina suru yi dhamma puja taya alu ro mengana khana nai hoja ato tara penga sa taya detana do tingini tara penga sa do apa yang tunggu di gonjo ni ne tayu jam thukhe ka phaya law tara penga so le yate sia ji ha pinya nya lun the myet bi tamatha chin sin paw paw yaw yaw ne de go pe nyin ni ne pye song lo Siddhi Bhammu Usha Uya Pyubi. Loka ma ni tuin la la. Thin Shagare Pukurva Pshittipo. Tuye Kuntre Ha Lupi Mata Maka. Nabi Thiyang Yashi Lu. Tijine Bego Nego. Lupi Mata Maka. Tajana Menga Va Simbiro. Mego Khunapok. ไม่เหมือนกันอ่ะဖြစ်တယ်ပေါ့အဲ့တော့ခုနှစ်ပုတ်လို့ဆိုတော့လည်းပဲနောက်ထပ်ထပ်ပြီးမေးတာနဲ့ဆိုရင်တော့ကိုဘုတ်လောက်ရှိတယ်ပေါ့အဲ့တော့ညမင်းကြီးမေးတယ်မေးခွန်းကြီးပဲကိုဘုတ်တို့တိတို့မှာရတယ်တကြမင်းမေးတဲ့အထဲမှာအပိုင်းနှစ်မှာပြောခဲ့တဲ့အတိုင်း ဘယ်လိုပုဂ္ဂိုလ်မျိုးကိုတိလရှိသူလို့ခေါ်နိုင်တယ်လဲဆိုကာယကံဝစီကံမနောကံနဲ့မြည်သည့်အကုသို့ကိုမှမပြုတ်လုပ်တဲ့ပုဂ္ဂိုလ်ဟာတိလရှိတဲ့ပုဂ္ဂိုလ်အဲ့ဒီမှာထပ်ပိုးပြီးတော့မိမိအတွက်ကြောင့်မဖြစ်ဖြစ်သူတို့ဘာအတွက်ကြောင့်မဖြစ်ဖြစ်လိမ့်မပြောတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ဟာတိလရှိ ဘုရားဝါရဟောအထူးလေးပေးပြီးထပ်ထည့်တဲ့သဘောပေါ့နော်အကုသိုလ်ကိုကာယကံမရှိကံမနောကံနဲ့လုံးဝမလုပ်တဲ့အပြင်ဘာအတွက်ကြောင့်မှလိမ့်နေပြောဆိုခြင်းမရှိတဲ့ပုဂ္ဂိုလ်မျိုးကိုတိလရှိတဲ့ပုဂ္ဂိုလ်လို့တော့တိလဆိုတော့ငါဘာတိလဆောက်တိထာမတိလရှိတယ်လို့ဒီလိုပြောတာမဟုတ်ဘူးရှင်မတိလဆောက်တိမတိတာပြောရှိတယ်လို့ပြောတာမဟုတ်ဘူးဒီအဖြေကိုကြည့်မယ်ဆိုရင် တိလရှိသူဆိုတာကာယကံဝစီကံမနောကံနဲ့မကောင်းတဲ့အကုသို့မဟုတ်တာမလုပ်တဲ့ပုဂ္ဂိုလ်အပြင်ရှိတဲ့လူမျိုးမလုပ်တဲ့ပုဂ္ဂိုလ်လိမ့်မပြောတဲ့ပုဂ္ဂိုလ်ဒါတိလရှိသူလို့သူဆိုလို့တယ်နော်တခါပညာရှိတဲ့ပုဂ္ဂိုလ်ဆိုတာဘာလဲဆိုတော့မေးခွန်းကြတော့တရဗေကဆရာကြီးကဖြေတယ် ခံပြီးရပညာမနတ်တာဖြစ်စေတရားတကယ်ကိုနဲ့နဲခင်ငယ်ဖြစ်စိုးရအလုံးခက်ခဲနဲ့နဲတဲ့ပြဿနာမျိုးကိုအသိဉာဏ်ဖြင့်ရှင်းလင်းပြတ်သားစွာဖြစ်စုနိုင်တယ်ဘလောက်ခက်တဲ့မေးခွန်းပဲဖြစ်ဖြစ်ဖြစ်ရှင်းပေးနိုင်တဲ့ပညာစွာရှိတဲ့ပုဂ္ဂိုလ် ပညာရှိပုဂ္ဂိုလ်ရဲ့အရေးချင်းတစ်ခုပဲနောက်ဒုတိယကအကျိုးမရှိတဲ့အလုပ်မျိုးကိုရက်စုပ်ကြမ်းကြုတ်တဲ့အလုပ်မျိုးအကျိုးမရှိတဲ့အလုပ်မျိုးမလုပ်တဲ့ပုဂ္ဂိုလ်နောက်အရေးချင်းတစ်ခုကတော့က kalangata athavada na raisati so a chain kha lyo so lou tin lou thai de a lou de ko ma pye ma kwe lou saw ma pye se ya u ma me di pugo a a lu lu ya me ne ya kaisa chong lai yin le lu lai da bae u bo saw me ye chong lai yin le saung lai da ko lou ya me a khwin yi ya kaung ne lou de lou phu chong lan lai da ne de pyai ne di le ha je ma shi ya au lou de general point ne phi da no a pinya shi de pugo so block khit de me gon bae phi 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 nai zwan shi de a chou ma shi de a lou de ko pe ro ma ma lou phu chou ma shi u so da ကောင်းရွချမ်းသာကိုမပေးနိုင်တဲ့အလုပ်မျိုးတွေပေါ့နော်ဒီတယောက်ကိုအကျိုးမဲ့ဖြစ်တဲ့စေတော်တဲ့အလုပ်မျိုးဘယ်တော့မလုပ်ဘူးလေလုံးတဲ့လုံးထိုက်တဲ့အချိန်ကာလေးရောဆိုတာလုံးရမဲ့အလုပ်မျိုးဆိုရင်တော့ဘယ်တော့မှမလစ်ဟင်းစေဘူးတဲ့အဲ့ဒီပုဂ္ဂိုလ်မျိုးပညာရှိတဲ့ပုဂ္ဂိုလ်လို့ဒီလိုဖြည့်ဆိုခဲ့တာနောက်ဆက်မေးတဲ့မေကောင်ကဘာလို့ဆိုတော့ပုရိသလူတော်လူကောင်တော့မဟုတ်သူတော်ကောင်လူတော်လူကောင်ဆိုတာသူတော်ကောင်ဆိုတဲ့စကားခဏခေတ္တလူကောင်လူတော်လို့ပြောင်းပြောင်းနေကြပြန်ရှေးသုံးကတော့လူတော်လူကောင်ပဲတော်ရဲကောင်းတယ်ဆိုတာအရင်ချင်းတစ်ခုပြောတဲ့သဘောဒီနေ့တော့မြမစကားကိုခွဲပြီးတော့တော်ရာကပညာတတ်တာကောင်းတာကအကျဉ်းစာရိတ္တာဒီလိုယူရတဲ့ထမရဲ့တော့လူကောင်းလူတော်ဆိုပြီးတော့တော်တော်လေးတော်ရဲကောင်းတယ်ဆိုတဲ့စကားလုံးနှလုံးကတွဲပြီးတော့သုံးတဲ့စကားလုံးဆိုလူတော်လူကောင်းဆိုတာဟာလူတော်နဲ့လူကောင်းလူဆိုးမဟုတ်ဘူးဆိုတဲ့အဓိပ္ပာယ်သူတော်ကောင်းစိတ်ကောင်းနှလုံးကောင်းရှိတဲ့ပုဂ္ဂိုလ်မျိုးဒါတပုရိသပါဠိလိုဆိုရင်တော့တုံတရောပုရိသောတပုရိသောအရေးချင်းလှပ်ပါတဲ့ပုဂ္ဂိုလ်သူတော်ကောင်းလို့ခေါ်တာအရေးချင်းလှပ်ပါတယ်အဲ့ဒီတော့ဒီသူတော်ကောင်းဆိုတာဘယ်လိုပုဂ္ဂိုလ်မျိုးကိုသူတော်ကောင်းလို့ခေါ်ပါသလဲတရားမင်းကြီးကမေးတာတရားမင်းကြီးကသူတို့စီမှာလဲပဲပုဂ္ဂိုလ်မျိုးသူတော်ကောင်းလို့ခေါ်တော့ဆိုတော့သူတို့စီမှာသတ်မှတ်ထားတဲ့ဆန်ကရှိပြီးသားဓာတိယသေးကြီးမေးတာအဲ့ဒီဆန်နဲ့မဟုတ်ဖက်နဲ့သူတမျိုးထပ်မေးတဲ့သဘောပဲသူတို့စီမှာဆန်သတ်မှတ်ထားတာမိဘကိုလှုပ်ကြွေးတဲ့လူအမျိုးဆွေတွေကကြီးတဲ့ပုဂ္ဂိုလ်တွေကိုလေးစားတဲ့ပုဂ္ဂိုလ်ကုန်းတိုက်ချင်းမလုပ်တဲ့ပုဂ္ဂိုလ်စကားကိုချိုးချိုးသာသာပြောတဲ့ပုဂ္ဂိုလ်မှန်ကန်တဲ့ပုဂ္ဂိုလ်မှန်ကန်စွာလုပ်တဲ့ပုဂ္ဂိုလ်ဆိုရက်ဒီအဲ့ဒီလိုရည်ချင်းနေနဲ့ရှိတဲ့ပုဂ္ဂိုလ်တွေကိုတောင်းတိန်သာနတ်ကလူတွေကသူတော်ကောင်းလို့လူတော်လူကောင်းလို့သတ်မှတ်ကြတယ်ဆိုတာရှိတယ်အဲ့တော့ဒီမှာသူတော်ကောင်းဆိုတာကိုဘယ်လိုဖြေတော့ဆိုတော့ယောဝေကတိညုကတဝေရီထီရောသူတော်ကောင်းဆိုတာအသိဉာဏ်နဲ့ရှိရမယ်သူကအသိဉာဏ်ရှိပြီးတော့ကတိညုဆိုတာခြေဆူးကိုတိတတ်တယ်သူများခြေဆူးကိုတိတဲ့လူဟာသူတော်ကောင်းပဲသူကဘလောက်တတ်နေနေပညာတွေဘလောက်တော်နေနေခြေဆူးကန်းနေတော့သူတော်ကောင်းမဟုတ်ပြန်ဘူးအဲ့လိုဆိုလို့တယ်ပေါ့နော်ကတိညူကျေးဇူးကိုတိတတ်တယ်ကတဝေဒီတိတဲ့အတိုင်းလဲကျေးဇူးကိုတုံ့ပြန်ပြီးတော့ပေးဆက်တတ်တယ်အဲ့ဒီကတိညူကတဝေဒီဆိုတဲ့ပုဂ္ဂိုလ်သူတော်ကောင်းလို့ခေါ်တယ်ဒါသူတော်ကောင်းရဲ့အရေးချင်းတစ်ခုဖော်ပြတာနှစ်ခုကိုတစ်ခုယူမယ်ဆိုရင်ကတိညူကတဝေဒီတွဲသုံးလို့ရှိတယ်ကျေးဇူးတိတယ်ကျေးဇူးတုံ့ဆက်တတ်တယ်အဲ့ဒီပုဂ္ဂိုလ်သည်သူတော်ကောင်းနောက်တစ်ခုကကလျာဏမိတ်တော်ကောင်းမြတ်တဲ့အရင်ချင်းနေနဲ့ပြည့်စုံတဲ့မိတ်ဆွေရှိတဲ့ပုဂ္ဂိုလ်အပေါင်းအသင်းသူနဲ့ပေါင်းတဲ့ပုဂ္ဂိုလ်က အကျဉ်းစာရိတ္တကောင်းတဲ့ပုဂ္ဂိုလ်နော်စိတ်ကောင်းနှလုံးကောင်းရှိတဲ့ပုဂ္ဂိုလ်ကြီးကလျာဏဆိုတာကောင်းတဲ့ဂုဏ်နဲ့ပြည့်စုံတဲ့မိတ်ဆွေကောင်းသောမိတ်ဆွေဆိုတာအဲ့ဒါကိုပြောတာကိုယ့်အတွက်ကောင်းလို့ကောင်းတဲ့မိတ်ဆွေပြောတာမဟုတ်ဘူးနော်ကောင်းသောမိတ်ဆွေဆိုတာဟာအရင်ချင်းကောင်းနေရှိတဲ့မိတ်ဆွေလို့ဆိုလိုတယ်ဒါမို့မင်္ဂလာတော့ပါဆိုလို့ရှိရင်နိအတေဝနာစပါလနာဘာလာကြတော့အရင်ချင်းကောင်းမရှိလို့သူလည်းမပေါင်းနဲ့လို့ပြောတွဲမလုံးနဲ့ဒီမှာကလျာဏမိတ်ဆွေဆိုတာကောင်းသောမိတ်ဆွေဆိုတာအရင်ချင်းကောင်းနေရှိတဲ့မိတ်ဆွေလို့ဆိုလိုတယ်အဲ့ဒီလိုအရင်ချင်းကောင်းတဲ့မိတ်ဆွေရှိရုံမြမကဒံလဘတ္တိစဟောတိသူတို့ကောင်းဆိုတဲ့ပုဂ္ဂိုလ်တွေဟာမိကောင်းဆွေကောင်းတွေနဲ့လက်တွဲတဲ့အခါမှာဆက်ဆံခြင်းနဲ့ကဆက်ဆံတယ်မဆက်ဆံခြင်းနဲ့ကမဆက်ဆံဘူးဒီလိုမျိုးမဟုတ်ဘူးသူတို့ကဒံလပတ္တိတယ်မြဲခိုင်တဲ့ဆက်ဆံရေးရှိတယ်ချို့ကြတော့အချိန်ကြီးရပေါင်းတင်တာရှိတယ်လေလူတယောက်ကိုပေါင်းတင်တယ်ဆိုတာဆက်ဆံတယ်ဆိုတာအချိန်ကြီးရငွေကြေးတနာချမ်းသာနေတဲ့အချိန်ဆက်ဆံတယ်ငွေကြေးတနာအစင်မပြေတော့ဘူးဆိုဒီကောင်ငါးပတ်ဆံချိလိုက်ပဲဆိုခွာပလိုက်တဏ္ဍပါတိမဖြစ်ဘူးအဲ့လိုစိတ်မျိုးမရှိရဘူးတဏ္ဍပါတိလူတော်လူကောင်းကိုခိုင်ခိုင်မာမာပေါင်းသက်ဆက်ဆံမှုရှိရမယ်မြဲခိုင်နဲ့ဆက်ဆံရေးပေါ့နော်မြဲခိုင်ကောင်းတဲ့ရည်ချင်းကြည့်ပြီးတော့မြဲခိုင်နဲ့ဆက်ဆံရေးရှိရမယ်နောက်တတိအချက်တစ်ခုကတော့ဒုက္ခိတ္တသက္ကိစ္ဆံကရောတိကိစ္ဆံဒုက္ခိတဆိုတာစကလုံးမှာကာယီတလုံးကိုဖြောက်ထားတဲ့စကလုံးဒုက္ခိတနဲ့တူတယ်ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်အဆင်မပြေဖြစ်နေတယ်စီးပွားရေးအဆင်မပြေဘူးတခြားကိစ္စတွေနဲ့အဆင်မပြေအခက်ခဲကြုံနေတဲ့ပုဂ္ဂိုလ်ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်ရဲ့ကုညီရမယ့်ကိစ္စမျိုးဆိုလို့ရှိရင်အလေးအနက်ကိုယ်ရောစိတ်ပါကုညီနေရှိတယ်အသူတော်ကောင်းဆိုတဲ့ပုဂ္ဂိုလ်ဟာဒုက္ခရောက်နေပြီဆိုလို့ရှိရင်တော့ကိုယ်ဒုက္ခလို့သဘောထားပြောကြတယ်မဟုတ်လားမင်းရဲ့ဒုက္ခလည်းငါဒုက္ခပဲငါဒုက္ခလည်းမင်းဒုက္ခပဲဆိုသူ့ဒုက္ခကိုကိုယ်ဒုက္ခလို့သဘောထားတာပဲအဲ့လိုသူ့ရဲ့ဒုက္ခကိုကိုယ်ဒုက္ခလို့သဘောထားပြီးတော့တလေးတစားဆောင်ရွက်ပေးတတ်တဲ့ပုံကမျိုးသူတို့ကောင်းလို့သူတို့ဆိုတယ်နော်အဲ့တော့အဲ့ဒီအချင်းတွေကိုစုပြောလိုက်မယ်ဆိုရင်တခုစီယူမယ်ဆိုရင်ကတင်ညူခြေဆုတိတတ်တယ်ကတဝေဒီခြေဆုဆတ်တယ်ကလျာဏမိတ်တာအရေးချင်းကောင်းတဲ့မိတ်ဆွေတွေပေါင်းသင်းရှိတယ်တန်လပတ္တိပေါင်းတဲ့ဆက်ဆံတဲ့အခါမှာမြဲခိုင်တဲ့ဆက်ဆံရေးရှိတယ်။ဒုက္ခိတ္တသက္ကိစ္ဆံကတော့ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်အလေးနဲ့ကုညီတယ်။နော်။မပြတ်မကွက်ကုညီတယ်။အဲ့ဒီလိုပုဂ္ဂိုလ်မျိုးသူတော်ကောင်းလို့ခေါ်ပါတယ်လို့။ဒါသရဝေငါရေသေးကြီးကတရားမင်းရဲ့အမိကိုဖြေလိုက်တာ။အဲ့တော့နောက်မင်းကွန်းတစ်ခုဆက်မေးတယ်။ဘယ်လိုပုဂ္ဂိုလ်မျိုးကိုจิตตริก็สွန့်ขวามะตวาดะเลยหลุไรหาจิตตริဆိုတာရှိနေရတယ်จิตตริဆိုတာဘာလဲလို့ဒီမှာတော့ကောင်းတဲ့နဲ့အချမ်းရအကျော်စောကောင်းတဲ့နဲ့အချမ်းရအကျော်စောကိုဒီနေရာမှာจิตตริပေါ့လို့ဆိုတယ်သာဝေကျမ်းကမှာကျက်တဲ့အေကိုဘယ်လိုဖွင့်ဆိုတော့ဆိုတိရီတိပုံညာပညာနာမေတ္တအဓိဝဆနာအကြောင်းအနေနဲ့ဖွင့်ဆိုရတာကျက်တဲ့ဆိုတာတခြားဟာကိုခေါ်ရမဟုတ်ဘူးတဲ့ကုသိုလ်ကောင်းမှုနဲ့အသိပညာကိုခေါ်တယ်လို့ဆိုတယ်ဆိုလိုတာကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်အသိပညာရှိတဲ့ပုဂ္ဂိုလ်ဟာကျက်တဲ့ရှိတယ်ဒီအဓိပ္ပာယ်မျိုးပြောတာပဲเนาะအဲ့တော့ အသိပညာလည်းရှိတယ်ကုသကောင်းမှုလည်းရှိတဲ့ပုဂ္ဂိုလ်တွေဟာလူဘဝမှာတင်းတောင့်တင်းကြဲနဲ့ကောင်းတဲ့ရင်ကျွဲတဲ့ပုဂ္ဂိုလ်တွေပဲဖြစ်တယ်လေဒါမို့ကောင်းတဲ့ရင်ဆိုတဲ့လူจิตတွေဟာဘယ်လိုပုဂ္ဂိုလ်မျိုးကိုစွန့်ခွာမသွားတယ်လဲจิตတွေဟာအမြဲတမ်းရှိနေတယ်လေလို့ဒီမိန်းကုန်းကိုပြီးတဲ့အခါကျတော့တရဝိငါရဲ့သိဆရာကြီးကဖြေတယ်ဣတိဟိတပ်ပိဟိခုနိဟုပိတောအခုသူပြောခဲ့တဲ့အရေးချင်းနေအဲ့ဒီအရေးချင်းနေကဘာတွေတော့ဆိုသီလရဲ့သီလရှိတဲ့ပုဂ္ဂိုလ်ရဲ့အရေးချင်းပညာရှိတဲ့ပုဂ္ဂိုလ်ရဲ့အရေးချင်းသူတော်ကောင်းရဲ့အရေးချင်းခုနပြောခဲ့တဲ့အဲ့ဒီအရေးချင်းနေဣတိဟိတပ်ပိဟိခုနိဟုပတောသူပြောရတဲ့အရင်ချင်းနေနဲ့ပြည့်စုံတဲ့အပြင်ဩစိတ်ရှိဖို့အတွက်ကတိရရှိတဲ့ပုဂ္ဂိုလ်ရဲ့အရင်ချင်းပြပြောမယ်ဆိုရင်တိရရှိတဲ့ပုဂ္ဂိုလ်ရဲ့အရင်ချင်းဆိုပါတော့ကာယကံဝစီကံမနောကံနဲ့အာဟုသူလုံးဝမလုပ်ဘူးမဟုတ်တာမလုပ်ဘူးဘာအတွက်နဲ့မှလိမ့်မပြောတတ်ဘူးဒါတိရရှိတဲ့ပုဂ္ဂိုလ်ရဲ့အရင်ချင်းပဲပညာရှိတဲ့ပုဂ္ဂိုလ်ရဲ့အရေးချင်းသူတော်ကောင်းရဲ့အရေးချင်းပညာရှိတဲ့ပုဂ္ဂိုလ်ရဲ့အရေးချင်းကခက်ခဲနေနေတဲ့ပြဿနာကိုမှန်ကန်အောင်ဖြေဆိုနိုင်တဲ့စွမ်းရည်တည်းရှိအကျိုးမရှိတဲ့အလုပ်မျိုးကိုဘယ်တော့မှမလုပ်ဘူးအချိန်ခါကြာရောက်လာလို့ရှိရင်လည်းလုံးတဲ့လုံးထိုက်တဲ့အလုပ်ကိုအလွတ်မပေးပဲနဲ့မပြတ်မကွက်ဆောင်ရွက်တတ်တယ်ဒါအဲ့ဒီအရေးချင်းတခါတော့ကောင်းရဲ့အရေးချင်းဆိုတာကျေးဇူးတည်တယ်ကျေးဇူးဆက်တယ်မိကောင်းဆွေကောင်းရှိတယ်ခိုင်မာတဲ့ဆက်ဆံရေးရှိတယ်ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်ရဲ့ကိစ္စကိုတလေးတစားဆောင်ရတယ်ဒါတူလို့အဲ့ဒီအရေးချင်းတွေပါဖြစ်ဆောင်ရမယ်တိတိစိတ်တွေရှိဖို့အတွက်ကတော့အဲ့ဒီပြောရတဲ့အရေးချင်းတွေပါရှိပြီးတော့တတ်တော့ကံကံရဲ့အကျိုးယုံကြည်တဲ့တရားသို့မဟုတ်ဖာသာတရားနဲ့ပတ်သက်ပြီးတော့ယုံကြည်တဲ့တရားရှေ့မှာတနည်းအားဖြင့်ပြောမယ်ဆိုရင်ကုသိုလ်ရေးကိုစိတ်ဝင်စားတာတတ္တဆိုတာကောင်းတဲ့အလုပ်တွေကိုလုပ်ချင်စိတ်ဝင်စားကောင်းတဲ့လုပ်ဟာလုံးဝမှာပဲဖြစ်တယ်လို့ဆုံးဖြတ်ချက်ရှိတဲ့ပုဂ္ဂိုလ်တတ်သောမုဒုဆိုတာစကားပြောလို့ရှိရင်ဒီအများနှစ်သက်စရာကောင်းတဲ့စကားမျိုးကိုပဲပြောတယ်။နှစ်သက်ဖွယ်ရာကောင်းတဲ့စကားမျိုးကိုပြောတယ်။နှစ်သက်ဖွယ်ရာကောင်းတဲ့စကားမျိုးဆိုချွဲချွဲပြစ်ပြစ်ပြောတာမဟုတ်ဘူးတန်ဖိုးရှိတဲ့စကားလို့ဆိုလို့တယ်။သူပြောလိုက်တဲ့စကားတစ်ခုကသိတန်ဖိုးရှိတယ်။ဘုဒ္ဓပြေပြောပြောင်းပြောင်းနဲ့သူပြောလိုက်တဲ့စကားဟာလွန်တန်ဖိုးရှိတယ်။တန်ဝိပါခိအေးကိုရှိတာကိုခွဲခြားဝေဖန်ပြီးပိကံလေးရှိတယ်ဝဒင်းညူကိုစီမလာပြီးတော့တစုံတယောက်ကတောင်းတယ်ဆိုလို့ရှိရင်သဘောပေါက်တယ်မလူရဲမနေဘူးเนาะဝဒင်းညူကိုတက်နေတဲ့အတိုင်းတာအတွင်းကနေပြီးတော့ကုညီစရာရှိရင်ကုညီလိုက်တယ်တောင်းခံလာတဲ့လူကုညီပေးတယ်တင်္ဃာကတဲ့ကောင်းတဲ့ဆက်ဆံရေးမှာဘလောက်ကောင်းလို့ချီးမြှောက်တတ်တယ်ဆိုတာချီးမြှောက်တတ်တယ်ဆိုရင်ဒီလောက်လေးနဲ့သဘောပေါက်အောင်မှာမဟုတ်သေးဘူးချီးမြှောက်တယ်ဆိုတာပါလေဒါနာပေးကန်းစွန့်ကြဲတာလေချီးမြှောက်တာပဲနော်အခုလိုကိုဗစ်ကာလမှာခက်ခဲကြုံနေကြတယ်တချို့အကြုံတဲ့ပုဂ္ဂိုလ်လိုအပ်တဲ့ဟာပေးတဲ့ကံနဲ့ဒါနာအဘိဓကပြောတယ်နော်အာငယ်နေတဲ့ပုဂ္ဂိုလ်တွေရောအဘိဓကပြောတယ်ပိယဝဆပိယဝိဆချိုချိုသာသာပြောတယ်အထစရိယာသူတို့ကိစ္စကိုပါဝင်ဆောင်ရွက်ပြီးတော့ပြီးတယ်တမဏတ္တတာကိုနဲ့ဓာနုထားပြီးတော့ဆက်ဆက်နေဘယ်သူကမှအောက်တန်းချပြီးတော့အထင်သေးမြင်သေးတယ်မဆက်ဆက်ဘူးအဲ့ဒါကိုချိမြောက်တယ်လို့ခေါ်တယ်သင်္ဃဝုဒ္ဓတရားလေးပါgood organization မှာတာမြတ်စွာဘုရားဟောထားတဲ့တရားတွေအဲ့ဒါလို့ချီးမြှောက်တတ်တဲ့ပုဂ္ဂိုလ်ဖြစ်မယ်အ ဲ့ဒီပုဂ္ဂိုလ်ဆိုရင်စိတ်တွေကရှိနေတာပဲလူတဲ့တန်းတဲ့လူနော်လောတဲ့အချိန်မှာပြီးရကန်းတဲ့ဆိုရင်စိတ်တွေရှိတာပဲစကားပြောချိုးချိုးသားသားနဲ့အာဘိစကားပြောရတဲ့စိတ်တွေရှိတာပဲအကြောင်းကိစ္စပေါ်လာလို့ရှိရင်ကုညီဆောင်ရွက်ပေးတယ်ကုညီတယ်တက်သေးရှိတယ်ဘယ်သူပဲဖြစ်ဖြစ်ကိုယ်နဲ့တန်ဖိုးထားပြီးတော့ဆက်ဆက်နေဟောတက်သေးရှိတယ်အဲ့ဒါလို့ချင်းမြောက်တတ်တဲ့ပုဂ္ဂိုလ်မှာတက်သေးရဘယ်တော့မှခွဲပြီးတော့မသွားဘူးတဲ့နောက်တစ်ခုကသခိလသခိလဆိုတာမိဆွေတွေချင်းချင်းပြောတာလို့ချူတာတဲ့စကားသူပြောတဲ့စကားဟာနဝင်ချိုတယ်ဆိုပမာတွေပြောလို့ရှိတယ်နော်ပြောလိုက်ရင်နဝင်ချိုတယ်အဲ့ဒီချိုတာတဲ့စကားမျိုးပြောတာဟိုတခိလသဏ္ဍဝါစာစွာဆက်ဆံရေးပြည့်ပြည့်တယ်ပြောတဲ့အခါမှာဘလို့ဟာပဲဖြစ်ဖြစ်ဆက်ဆံရေးကိုပြည့်ပြည့်ပြည့်ပြည့်နဲ့စကားပြောတာဒီမှာစကားနဲ့ပတ်သက်ပြီးတော့ရေးထတာနော်တခိလတဲ့သဏ္ဍဝါစာတဲ့ဘုဒ္ဓတဲ့ဘောင်းလို့တော့ဆိုလူတူနဲ့တူဆက်ဆံတဲ့ဆိုအပြောနဲ့ဆက်ဆံကြရတာเนาะပြောနဲ့ဆက်ဆံကြစကားပြောခြင်းဖြင့်ဆက်ဆံကြတာဒါမို့ဆက်ဆံရင်လည်းပတ်သက်ပြီးအရေးကြီးတယ်အဲ့ဒါလို့ဆက်ဆံတတ်ရမယ်တဲ့အဲ့ဒီပြောခဲ့တဲ့အယီချင်းအခုပြောခဲ့တဲ့အယီချင်းတွေနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုတိရိနောဇဟာတိစက်တေရဘယ်တော့မှဆုံးခွာမသွားဘူးဆိုတာအစင်ထာဝရစက်တေရှိတဲ့ပုဂ္ဂိုလ်လို့ဒီလိုပြောလို့တာအဲ့တော့စက်တေဆိုတာဒီချင်းတွေကိုပြောတာပဲတခြားလိုက်ရှာတယ်မြောက်ဒီချင်းရှိလို့လူတကာကသဘောကျတယ်နှစ်သက်တယ်ထောက်ခံတယ်ဆိုရင်ဒါစက်တေရှိတာပဲစက်တေရှိအောင်နေဆိုရင်ဒီချင်းတွေကိုမှရှိနေစက်တေရှိနေပါမယ်နော်အဲ့လိုရည်သေးကြီးကစက်တိဆွန့်ခွာမသွားတဲ့ပုဂ္ဂိုလ်တူတူဖြည့်ဆိုလိုက်တယ်ဖြည့်ဆိုလိုက်တော့တရားမင်းကြီးကသူမေးစရာရှိရတယ်ဆက်မေးချင်တယ်သူကသူပါတိတံတေအနုမောဓိယနာအရှင်ဘုရားကောင်းကောင်းဖြည့်လိုက်တဲ့အရှင်ဘုရားရဲ့ကောင်းမွန်လှပ်ပါတဲ့အဖြေကိုတပီးတော့ဝမ်းမြောက်ပြီးတော့အညာတံပု္ပ္ပာမိတတိငါဖြူပြီနောက်ထပ်တခြားမိကုံတစ်ခုမေးကျင်သေးတယ်တဲ့အဲ့ဒါဖြေဖို့တိုက်တော့မှတယ်စကားဆက်လေးနဲ့စလာပြီးတော့နောက်ထပ်မိကုံတစ်ခုထပ်မေးပြန်သီလံသီရိစာပိတတင်စဓမ္မပြင်ဉ္ဇစတံတိထတရံဝဋ္ဌန္တိသူမေးကျင်တာအခုအရှင်ဘုရားပြောတဲ့သီလနော်ကျက်တည်းရေသူတော်ကောင်းတွေရဲ့အယီချင်းပညာကိုကျင့်သီလဆိုရာရဲ့လောကမှာကျက်တည်းရေဆိုရာရဲ့သူတော်ကောင်းရဲ့အယီချင်းဆိုရာရဲ့နောက်ပညာဆိုရာရဲ့ဒီလေးခုသူမေးတာအဲ့ဒါတွေနဲ့ပတ်သက်မေးတာပဲသီလနဲ့ပတ်သက်တဲ့မေးခွန်းသူတော်ကောင်းတွေကသူတော်ကောင်းပညာနဲ့ပတ်သက်တဲ့မေးခွန်းသူတော်ကောင်းရေချင်းနဲ့ပတ်သက်တဲ့မိကုံတိရိနဲ့ပတ်သက်တဲ့ချက်တိနဲ့ပတ်သက်တဲ့မိကုံအဲ့တော့သီလရဲ့နော်ပညာရဲ့သူတော်ကောင်းတရားသူတော်ကောင်းအရေးချင်းရဲ့ချက်တိရဲ့အဲ့ဒီလေးမျိုးတည်းမှာတဲ့ကံတိထတရံဝဋ္ဌန္တိရွေးလိုက်ပဲဘယ်ဟာကောင်းဆုံးလဲသီလအကောင်းတာလားစက်တေးအကောင်းတာလားသူတော်ကောင်းရဲ့ရည်ချင်းအကောင်းတာလားပညာအကောင်းတာလားဘယ်ဟာအကောင်းဆုံးလို့ပြောမလဲဒီမိကုံထပ်ပေးလိုက်တယ်နော်ပေးလိုက်တော့တရဗေင္ဆရာကြီးကချက်ချင်းဖြေလိုက်တယ်ပညာဟိတ္တထာကုသလဝဋ္ဌန္တိလောကမှာကျွမ်းကျင်လိမ္မာတဲ့ပညာရှိတွေကတော့ပညာဟာအချိန်မှန်တိုက်ဆုံးဖြစ်တယ်လို့ဆိုကြပါတယ်အဲ့တော့သီလတယ်လေပညာကောင်းတယ်စက်တေးတယ်လေကောင်းတယ်သူတော်ကောင်းတွေရဲ့အည်သွေးတယ်လေစက်တေးပညာကောင်းတယ်ပညာဟာအကောင်းဆုံးလို့ဆိုလို့ ပညာဟိတ္တထာပညာသာလင်အကောင်းဆုံးဘာလို့လို့ဆိုအသိပညာရှိရင်လည်းသီလပြည့်စုံမှုပညာဆိုဒီမှာဟိုသင်ကြထားလို့အကျင့်မှတ်ထားတဲ့ဒီပညာမျိုးကိုပြောတာမဟုတ်ဘူးเนาะအကောင်းလေဆိုအကြောင်းနဲ့ကျိုးခွဲခြားဝေဖန်တတ်တဲ့ wisdom လို့ခေါ်သင်တာတွေက knowledge လို့ခေါ်တယ်သင်ထားတာအကြောင်းအရာပဲသင်တာလေအဲ့ဒီ knowledge ကနေပြီး experience ရလာတဲ့အခါမှာဖြစ်ပေါ်လာတာကျတော့ wisdom ပညာဆိုတာခွဲခွဲခြားခြားကွဲကွဲပြားပြားเนาะလုံးသင်မလုံးသင်တည်တည်ချာချာအလေးနဲ့စဉ်းစားပြီးတော့သိတယ်အကြီးအချင်းမျိုးကိုပညာခေါ်တာဟုတ်နောက်ဆုံးမှာယန္တာဖြစ်တယ်ဆိုတာလေပညာအထွတ်ထည့်ရောက်သွားတာပဲနော်ပညာဟာအဓိကကြလို့ရောမြတ်စွာဘုရားကသမ္မာဒိဋ္ဌိလို့လည်းပညာကိုဟောတာရှိတယ်အဝိပဿနာဆိုတာလည်းပညာပဲနော်မေတ္တုဖူရုဆိုတာလည်းပဲမဂ္ဂင်၈ပါးနဲ့ဖွဲ့စည်းထားလို့တမာဒိဋ္ဌိဆိုရယ်ပညာနဲ့သွားတာပဲအကုန်လုံးဟာနော်ပညာဟာပညုတ္တရာတပ်ဝိဓမ္မာအရင်ချင်းအားလုံးနေတယ်မှာပညာအကောင်းဆုံးလို့မြတ်စွာဘုရားလည်းဟောတယ်မြတ်စွာဘုရားဟောတာနဲ့တထက်တည်းပဲဒီဆရာကြီးကပညာဟိတ္တထာကုသလဝရန္တိကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေကတော့တဲ့ပညာဟသာလင်အကောင်းဆုံးလို့ပြောကြပါတယ်ဘာနဲ့ဥပမာတူတော့ဆိုနက္ခတ္တရာဇာရိဝတာရကနာကောင်းကင်မှာထွက်ပေါ်လာတဲ့ចេតាយារីနဲ့လာမင်းကြီးဆိုရင်ចេតាយារအလုံးထဲမှာလာမင်းကြီးဟာအထင်ရှားဆုံးဖြစ်တယ်အဲ့တော့အကြီးချင်းတွေရှိတဲ့ထဲမှာပညာကြီးချင်းဟာအကောင်းဆုံးဖြစ်ပါတယ်ကောင်းကင်ကចេតាយារីခြံရမ်းနေတဲ့လာမင်းကြီးလိုပဲပညာဟာအကောင်းဆုံးဖြစ်ပါတယ်ဥပမာနဲ့အတူပြောဘာဖြစ်လို့တော့အကြောင်းပြပညာဟာလာမင်းကြီးနဲ့တူပြီးကြံ့တဲ့အီချင်းတွေကကြက်တရားသဘောလောက်ပဲရှိတယ်မိုနက်စတာပေါ့နော်အဲ့တော့သီလတို့စတေတို့သူတော်ကောင်းတွေရဲ့အီချင်းတို့ဆိုတာဟာပညာရှိပြီဆိုရင်အလုံးပါလာတာပဲပညာရှိတဲ့နောက်မှာဓာတ်တွေကုန်ပါတယ်ပညာရှိပြီဆိုရင်သီလလည်းရှိပြီသူတော်ကောင်းရည်ချင်းလည်းရှိပြီချက်သေးလည်းရှိပြီတော့ပညာရှိရင်အလုံးအအနွားကြီးကသူတို့ကတနွယ်ငင်တစင်ပါဆိုတာလို့ပညာရှိရင်ကျန်တဲ့ရည်ချင်းတွေအကုန်လုံးပါလာပြီပညာအဓိကကြတယ်အဲ့တော့ဒီပညာခုနပြောသလိုသင်ထားတဲ့ပညာဘွဲ့လက်မှာပညာမျိုးပြောတာမဟုတ်ဘူးဆိုတဲ့တတိထားဖို့လို့အတန်သာတူတာနော်အဲ့ဒီပညာမျိုးရှိလို့ရှိရင်သီလလည်းပြည့်စုံမယ်ကျသည်လည်းရှိမယ်သူတော်ကောင်းတရားအကြီးချင်းနေတယ်ပြည့်စုံနေဒါကြောင့်မို့လို့ပညာဟာအမြတ်ဆုံးပါအဲ့ဒီလေးမျိုးထဲမှာပညာဟာအမြတ်ဆုံးလို့အခုလို့ဒါသူမေးခြင်းနဲ့မေးခွန်းခုနှစ်ပုတ်သူမေးလိုက်တာပဲခုနှစ်ပုတ်ပေးတာအဲ့ဒီခုနှစ်ပုတ်မေးပြီးတော့သူမေးထားတဲ့မေးခွန်းနဲ့ဟာပညာဟာအကောင်းဆုံးဆိုတာကိုသူဖြေလိုက်တာပဲဖြစ်တယ်အဲ့တော့အကောင်းဆုံးဖြစ်တဲ့ပညာနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့သူမေးတရားမင်းကြီးကတရားဝင်ငါဆရာကြီးရဲ့အဖြေကိုသူကျင့်နာအားရပြီးသူဘာတိတံတေအနုဘောရိယာနာရှင်ပြားရဲ့ဖြေဆူချက်တပီးတော့လက်ခံပါတယ်ကျင့်နဲ့တဲ့ကျင့်နဲ့ပြီးတော့အညာတံပု္ပ္ပဆာမိနောက်မေးခွန်းတစ်ခုမေးချင်ပါသေးတယ်သူမူလရည်ရွယ်လာတာကမေးခွန်းခုနှစ်ပုတ်ပဲစဉ်းစားလာတာဒါတွေကဆက်သွယ်လာတဲ့မေးခွန်းတွေလို့ခေါ်တာပေါ့နော်အဲ့တော့တခြားမေးခွန်းတစ်ခုမေးပါဦးမယ်တဲ့ရှင်ဘုရားဖြေပါဦးနဲ့ဆိုပြီးသူမေးတဲ့မေးခွန်းတွေကပညာဟာအကောင်းဆုံးဆိုလို့ရှိရင်တဲ့ကထံကရောကိန္တိကရောခိမစရာကိန္တိဝမနောလပတိတပညာဒီလောကမှာဘာလို့ယင်ဘယ်လိုကျင့်ကြံနေထိုင်ယင်ဘယ်လိုစီချင်းကယင်ပညာဆိုရရပါတယ်ဆိုလိုတာပညာဘယ်လိုလို့ရအကောင်းဆုံးဖြစ်တဲ့ပညာရချင်းရအောင်ဘာလို့ရမလဲပညာရချင်းအကြောင်းမေးပညာယတာနိပฏิပဒံဝေတိဟိ ပညာရနိုင်တဲ့လမ်းကြောင်းကိုရှင်ပြပြောပါတဲ့ကထံကရောပညာဝဟောတိမစ္ဆောလူသားတယောက်ဟာဘာလို့ရင်ပညာရနိုင်ပါသလဲပညာရှိဖြစ်နိုင်ပါသလဲအဲ့ဒီသိပညာရတယ်ခုနပြောတယ် experience အခြေခံပြီးတော့ဖြစ်လာတဲ့ wisdom နော်အဲ့ဒါရဖို့အတွက်ဘာတွေလုပ်အောင်လဲဆိုတော့သရဝေင္ကဆရာရက်ဖြေးတယ်ပညာရဖို့ရအတွက်ခုပြီဆိုတမျိုးဖြေကောင်းဖြေမယ်ပေါ့နော်ပညာရဖို့တက်ကတူတက်กว่าကောလိတ်တက်กว่าစာဖတ်กว่าလို့ဖြေခြင်းကဖြေကောင်းဖြေလိမ့်မယ်ခုခေတ်သူဖြည့်ပုံဖြည့်နည်းလေးရတော့ဒီလက်ဟာချင်းမရှိတဲ့ဖြည့်နည်းကပေါ့နော်တေဝိထဝုတ်တိနိပုနေဘောတုတေအသိပညာနဲ့ပတ်သက်ပြီးတော့ကြီးပွားတုတ်တဲ့ပြီးတိမ်ဝဲနေနေတဲ့အသိပညာရှိပြီးဘောတုတ္တရှိတဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေကိုမင်းချင်ကပ်ပါတိဝိထဝုတ်တိနိပုနိဘောတုတိနိပုနာဆိုဒီတကယ်ကိုသိမွေးတဲ့ခက်ခဲနဲ့နဲ့တဲ့ပညာတွေကိုတတ်တဲ့ဘောတုတပြားတဲ့ဒီအသိပညာကျွဲဝါတဲ့ပုဂ္ဂိုလ်တွေကိုမြင်ချင်ကပ်ပါဆိုလိုတာဆရာစီသင်မာလို့ဆိုလိုတဲ့အတိတ်ပဲเนาะသင်မာအဲ့လိုသင်တဲ့အခါမှာသူတို့ကိုစိတ်ကပ်ပါစိက္ခပီဥက္ခာကောသပရိပုစ္ဆကောတိယဆရာကြီးဆရာနဲ့တော့တွေ့ပါရဲ့ထွေရလေးပါးကြီးပြောဟိုစကားပြောဒီစကားပြောဆရာစီကဘာပညာမှမရအောင်သူလည်းဖြစ်နိုင်သေးတာเนาะအဲ့တော့ဆရာစီကဥက္ခာကသင်ယူပါပရိပုစ္ဆကမရှင်းတာတွေပေးပါဒါအဓိကပဲဥက္ခာနဲ့ပရိပုစ္ဆာဒီဝိတ္တုမကျမ်းမှာရေးထားတယ်ပညာဘူမိအခမ်းဘလို့ရေးထားတယ်ဆိုတော့ဒီပညာရဲ့အခြေခံဖြစ်တဲ့ပညာဘူမိလို့ခေါ်တဲ့ခန္ဓာအရဏဒသစ္စာအိန္ဒြေပရိစ္ဆသမုပ္ပတ်ဆိုတဲ့သိသိသိလိုက်တဲ့အချက်လက်တွေကိုတဲ့သင်ယူခြင်းမေးမြန်းခြင်းဖြင့်ဥက္ကဟပရိပု္ပ္ပာဝတိဥက္ကဟပရိပု္ပ္ပာပညာသင်တယ်ဆိုတာဒီနှစ်ခုပဲလောရတာဥက္ကဟဆိုတာပါရုံဆိုလို့ရှိရင်စကလုံးတွေကိုမှတ်သားတာဖတ်ရမယ်စာဖတ်ရင်လည်းစကလုံးမှတ်သားရတာနားထောင်ရင်လည်းသူပြောတာတွေအကုန်လုံးသေချာနားစိုက်ထောင်တယ်မှတ်တယ်မှတ်သားတယ်အဲ့တော့ဥက္ခာကတလုံးမကြံမှတ်သားဖို့လိုတယ်ပရိပု္ပ္ပာကမရှင်းတာကိုမေးမြန်းပါအဲ့တော့ပရိပု္ပ္ပာနဲ့ဥက္ခာနဲ့ပရိပု္ပ္ပာစာသင်တဲ့အခါမှာမရှိမဖြစ်ဥက္ခာတော့လောက်ပါရဲ့ပရိပု္ပ္ပာမလောက်ဘူးသင်တော့သင်တယ်ပြန်မစဉ်းစားသေးတဲ့အတွက်ကြောင့်ဘာမေးရမှမသိဘူးဘာမှလည်းမပေးဘူးဆိုလို့ရှိရင် तू ချိုးရင်းနေပြန်အဲ့တော့သင်လဲသင်မှတ်လဲမှတ်ပြီးရင်မေးပါမရှင်းသေးတာတွေအခက်အခဲတွေကုန်ပြီပါ။စာပေကျမ်းကမှဘယ်လိုဖွင့်လို့ဆိုရင်ဥက္ခဟကိုဝါစုတ်ကတံပရိပု္ပ္ပာဟိုတော့ပိညာကရောတိပေးတယ်။မေကုန်နဲ့ရှာတယ်အဖြေတွေကိုတော့အဲဒီတော့ဥက္ခဟနဲ့ပရိပု္ပ္ပာသင်ယူမှတ်သားခြင်းရယ်မေးမြန်းဆွေးနွေးခြင်းရယ်ဒီနှစ်ခုကိုလှုပ်ပါတဲ့ဒီနှစ်ခုကိုလှုပ်ပါအဲ့တော့သင်တဲ့အခါမှာလည်းပဲသူနေရတက္ကိစ္စသူဝတိတာနေဆရာပြောပြတဲ့စကလုံးတွေကိုလည်းပဲတတိကောင်းကောင်းထားပြီးတော့တလေးတစား나ယူမှတ်သားပါတဲ့အဲ့တော့ရှင်းတော့ကတော့ဗမာပြည်မှာသူစီပုဗ္ဗဝီလီတိတာဆိုပြီးတော့ပညာသင်ဖို့လမ်းညွှန်ချက်တွေပေးတယ်လေသူနေရတော့เนาะစိစိန်နေရတော့သင်ရမယ်ကျန်စီရမယ်ဆိုတော့အဲ့ဒီအချက်တွေပေါ့နောက်ပိုင်းမှာတော့အဲ့လိုအချက်တွေပေါ့ဒီမှာပြထားတာတော့အဲ့အဲ့ဒီအိဗယ်ပဲတူတူပဲเนา ဆရာပြောပြတာတွေကိုတလေးတစား나ယူပါတဲ့ဆရာစီချင်းကပ်ပါပညာတတ်တဲ့ဆရာစီချင်းကပ်ပါသင်ယူပါမေးမြန်းပါဆရာပြောတာတွေကိုသိချာတလေးတစားမှတ်သားပါသူတို့ဆိုလို့ဒါပညာရတယ်နီလာသူစီပူပါဝီလီတိတာဆိုတာ ਨੇ ဒီအိဗေတူတူပါပဲပိရိကစာပေမှာတော့ဆရာသူကကြီးဟာစေပညာသွားသင်တဲ့အခါမှာဘဟုံစကနာတိအများကြီးသင်တယ်အများကြီးသင်လဟုံစကနာတိမြန်မြန်လည်းသင်တယ်ခိတံစဥပတာရိတိသင်ပြီးသမျှကိုလည်းမှတ်မိအောင်ကြိုးစားတယ်ဥပတာရိတိခိတံစဥပတာရိတိနောက်ပြီးတဲ့အခါမှာသင်ပြီးသမျှကိုလည်းသူကမမေ့မမေ့เสียရဘူးပေါ့နော်အဲ့ဒီလိုအချက်လေးချက်နဲ့မြန်မြန်သင်တယ်မြန်မြန်သင်တယ်သိချမှတ်သားတယ်လုံးဝအပေးလျော့မရှိသေးဘူးအဲ့ဒီအချက်လေးချက်နဲ့ဆရာဆွေကကြီးဟာဈေးပညာကိုထွက်ထရောက်သွားတာအဲ့တော့ရှေးကကဈေးပညာဆိုအခုခေတ်လူပလင်းနဲ့ရေးတဲ့စာလေးကိုဖတ်ပြီးတော့ကူတဲ့ဟာမျိုးမဟုတ်ဘူးလေသူတို့ခေတ္တကတော့ကိုကိုယ်တိုင်ဆေးဖို့ဆိုင်ရတဲ့တပညာတွေယောဂါကိုလည်းကိုကိုယ်တိုင်စမ်းသပ်ပြီးတော့ကြည့်ရတဲ့ပညာတွေခက်ခဲတယ်နည်းနည်းတယ်ပေါ့နော်ခုခေတ်ကတော့ formula အတိုင်းပဲကိုဖော်တဲ့ဆေးမဟုတ်ဘူးဆေးညွှန်းကြည့်ပြီးတော့ကုလိုက်တာပြောမယ်ဆိုရင်တော့ခုခေတ်ကလွယ်တယ်လို့ပြောနိုင်တာပေါ့နော်အဲဆရာသူကကြီးရဲ့ဆေးပညာကြတော့သူဆေးပညာကိုဘာနဲ့စမ်းသပ်တုံးလို့လက်တွေ့သူဆောင်ွယ်ဖြစ်ရတာစောင်းနဲ့ဆောင်ွယ်ရေးဖြစ်ရတာမဟုတ်ဘူးတင်းတစ်ချောင်းယူပြီးတော့ဒီဒီဥစ္စာအတွင်းမှာရှိတဲ့ဆေးဘက်မဝင်တဲ့အပင်တွေ့ရင်ယူခဲ့ဆိုပြီးတော့ဆရာကအဲ့လိုစမ်းလောကမှာပေါက်နေတဲ့အပင်တွေအားလုံးခုခေတ်တော့ဘူဒနီယာဆေးပညာနဲ့မဆိုင်တော့သလိုဖြစ်သွားပြီနော်ဆရာဒီကကြီးတို့ရဲ့ဗုဒ္ဓနီကအဲ့ဒါတော့ဆေးပညာပဲကိုသွားဗုဒ္ဓနီရဲ့ပထမရာစုနှစ်မှာဆိုလို့ရှိရင်တဲ့စောက်တဲ့ဥထမရေးထားတာတွေ့ရပထမရာစုနှစ်ဟာဒီအပင်ကစားကောင်းတယ်ဒီအသီးကစားကောင်းတယ်ဒီအသီးကမစားကောင်းဘူးအဲ့ဒါလောက်သိတဲ့ပညာဗုဒ္ဓနီနောက်ဒုတိယရာစုနှစ်ရောက်လာတဲ့အခါကျတော့ဒီအသီးစားရင်အဆိပ်ဖြစ်တယ်ဒီအသီးစားဘလို့ယောဂါတွေကိုပျောက်စေတယ်ဆိုတဲ့ကျမကြီးပဲပါနှွယ်လာတယ်ဗုဒ္ဓနီအခုမောရံဗုဒ္ဓနီကြတော့ဗာလေးဖြစ်တော့ဆိုတပင်းနေမျိုးဘလို့ကူးတယ်နော်မျိုးဆက်တွေဘလို့တူးတယ်တပင်းနေကဘလို့အသက်ရှည်တယ်အသက်ရှူတယ်မျိုးဆက်တွေဘလို့ရှားလို့ရတယ်ဘလို့ထိန်းတယ်ဆိုတာတွေကစပြီးတော့အခုခေတ်ကတော့ပို့ပြီးတော့ကျက်ပြန့်လာတယ်ပေါ့နော်ဗုဒ္ဓနီကဆရာကြီးကကြီးကတော့ဆေးဘက်ဝင်တဲ့အပင်ရှူတော့ငါပဲသူကလေ့လာမှတ်တာလားအဲ့တော့ဘယ်ပင်ကဘယ်ယောဂအတွက်သုံးကြတယ်ဘယ်ပင်ကဘာအတွက်သုံးကြတယ်လို့သူကပြညာရအဲ့လိုမှတ်သားတယ်အဲ့တော့အဲ့လိုကျိုးစားအထုတ်ပြီးတော့သင်ညာအဖြစ်အေဝံကရောပညာဝဟောတိမစ္ဆောတဲ့ဒီလိုလှုပ်ရှားအဖြစ်ဒုတိယဟာပညာရလာနိုင်ပါတယ်လို့အဲ့လိုဟုတ်ပြောတာနော်ဒီပညာဆိုတာ ਨੇ ပတ်သက်လာလို့ရှိရင်ပညာဟာသူများရဲ့အခက်ခဲကိုလည်းပဲကာကွယ်နိုင်တယ်ပေါ့နော်သူများရဲ့အခက်ခဲတွေကိုလည်းဖြေရှင်းပေးနိုင်တယ်ဒါရောမလို့ကရုဏာပညာနှမျိုးရှိတဲ့ထင်ပဲမြတ်စွာဘုရားရဲ့ဒီအများပေါ်မှာကောင်းကျိုးချမ်းသာလောကသားတို့အတွက်ကြိုးစားဖို့ဆိုတဲ့အခါမှာကရုဏာနဲ့ပညာဒီနှစ်ခုသုံးချက်ကရုဏာဖြင့်ကြုံတွေ့နေရတဲ့ဆင်းရဲဒုက္ခအခက်ခဲတွေကိုဟိုမရှုစိတ်ဘူးပညာဖြင့်ဘယ်လိုကူညီရမယ်ဆိုတာကိုသိတယ်အဲ့ဒီနှစ်ခုပေါင်းစပ်ပြီးတော့လောကသားရဲ့အကျိုးကိုဆောင်ရွက်ခဲ့တာအဲ့တော့ပညာရှိတဲ့ပုဂ္ဂိုလ်ဟာဒီဖះအလောင်းတော်တွေကပညာကိုအဓိကထားပြီးတော့လုံးလေးလှုပ်ထားရှိတယ်ပါရမီ7ပါးထဲမှာတော့အစုံတော့ဖြည့်ရတာပေါ့နော် အဲ့မှာပညာဖြစ်ပညာကိုပါရမီဖြစ်ရတဲ့ဟာမေးတယ်မြန်တယ်စူးစမ်းတယ်လေ့လာတယ်ဒါပညာရခြင်းအကြောင်းတကူဒါမှန်တယ်မေးပြန်စူးစမ်းရမယ်သင်ရမယ်လေ့လာရမယ်အဲ့ဒီပုဂ္ဂိုလ်တွေကပညာနောက်ဘဝဘဝမှာပညာတိုးတက်လာမှာပဲသိကြတယ်မေးမြန်စူးစမ်းအဲ့လိုပညာဆိုတာတော့အံ့ဩစက်ကောင်းတယ်ဇာလံလေးတစ်ခုကိုဒီနေရာမှာမှတ်ကြည့်အောင်ဖျားလောင်းဟာဒီပြဿနာတစ်ခုကိုဖြေရှင်းတဲ့နေရာမှာပညာရှိတော့ဘလို့ဖြေနိုင်တယ်ဆိုတာကိုသိဗမာစကားမှာလည်းရှိတယ်ပညာရှိကပြည့်ကြည့်တာလည်းသိကြသေးတယ်ဆိုပညာရှိကမြင်တယ်နော်အဲ့ဒါပုံနာအိုကြီးတယောက်ကနေလှည့်ပြီးတော့ပတ်စံတောင်းလမ်းမှာစားဖို့ဆိုပြီးတော့မုံအိတ်အိတ်ကြီးနဲ့ပုံပဲသေးစားတွေထည့်ပြီးအဲ့ဒီအိတ်ကြီးထမ်းပြီးတော့လမ်းမှာလိုက်ပြီးပုံနာတွေရှေ့တော့လှူခံစားတော့တာလိုက်ပြီးတော့ဝေကြည်တနာလှူခံပြီးပြန်လာတယ်ပြန်လာပြီးတော့သစ်ပင်အောင်မှနားမောပမန်းနဲ့ရေရှိတဲ့နေရာရေလေးခတ်ပြီးတော့အဲ့ဒီအိတ်ထဲကမှုန့်နေစားတယ်စားပြီးတဲ့အခါနီးနားရှိတဲ့ရှေ့အိုင်လေးကိုသွားပြီးစေကြောလို့တပေါ့နော်ပြန်လာတဲ့အခါအဲ့ဒီအိတ်ကလေးပိတ်ပြီးခုံးမော်ထမ်းပြီးတော့ပြန်ထွက်လာတယ်အဲ့သူထွက်လိုက်မှာဘာပြောလိုက်တော့ဆိုရုပ်ကစူးတစ်ပင်ကနေပြီးတော့ရုပ်ကစူးနဲ့ကပွားခဲနဲ့ထွက်လာပြီးတော့ပုံနာကြီးတဲ့မင်းလမ်းမှနေမင်းသိလိမ့်မယ်အိမ်ပြန်ရင်မင်းမိမသိလိမ့်မယ်ဒါလေးပြောပြီးပျောက်သွားပြန်မေးလို့လည်းမရတော့မင်းလမ်းမှာဆက်ကြနေမင်းသိမယ်တဲ့အိမ်ပြန်ရင်မင်းမိမသိလိမ့်မယ်တဲ့ဒါပဲပြောတာအဲ့မှာသူဟာစိတ်ဆင်းရဲစိတ်ဆင်းရဲပြီးတော့မျက်ရည်တွေကျပြီးတော့ရုပ်ရောက်လာအိမ်လည်းမသွားရဲဘူးအဲ့ဒီမှာဖျားလောင်းသင်္နကပညာရှိကတရားရိပါရိဟောကောင်းကျိုးချမ်းသာရစေနိုင်တဲ့ဤလမ်းတွေကိုသွန်သင်ပြသနေတဲ့အချင်းအဲ့ပုံနှိုင်းကြီးကလူစုလူဝေးရှိတော့အင်းဒီပြဿနာမေးအောင်ဆိုပြီးဝင်လိုက်တယ်။ဘုရားလောင်းကကြည့်လိုက်တော့ကြံတဲ့လူတွေကအားတက်တယ်ရောသူဟောတာပြောတာတွေကိုနားထောင်လို့ရှင်းရှင်းပြပြရှိကြ။ဒီပုံနှက်ကြီးကဖေးနှားလေးပါမျက်နှာကလည်းမကောင်းဘူးမျက်ရည်တွေကလည်းကျနေတယ်။ဘာဒုက္ခရောက်လာသလဲဆိုတာကိုတရားဟောတဲ့နေရာကနေလှမ်းမြင်ပြီးပုံနှက်ကြီးရဲ့အခက်အခဲကိုမေးတယ်။မေးတဲ့အခါကျတော့သူ့ကိုခုလိုပဲရုတ်တရက်ရုတ်ကစိုးနှက်ကထွက်ပြောလိုက်တယ်လမ်းမှာနေမင်းသိမယ်အိမ်ပြန်ရင်တော့မိမိမှသိပဲဆိုအဲ့ဒါအတွက်သူဘလို့လို့မှမသိဘူးဆိုဘုရားလောင်းကအဲ့ဒါစဉ်းစားလိုက်တယ်ဒါပါဖြစ်နိုင်တယ်လောကလူတွေသိတယ်ဆိုတာစိတ်စားလို့လည်းသိတာပဲယောဂဖြစ်လို့လည်းခြားနေတယ်သိတာနေမြိုင်အခုကတော့အိမ်ပြန်နာနဲ့သူသိရမယ်သူမိမှသိမယ်လမ်းမှန်နေသူသိမယ်ဆိုတော့ဘုရားလောင်းကဧကံဒိဋ္ဌသူ့ကိုမေးလိုက်အိတ်ထဲမှာမွေးရှိနေပုံရတယ်အဲ့ဒါသူစဉ်းစားရတယ်ပေါ်သွားတယ်။တေချာအောင်သူ့ကိုစစ်မေးတယ်။မင်းဒီအိတ်ကိုဘယ်မှာချလမ်းမှာလာတော့ဘယ်မှာချခဲ့တယ်လဲ။ဆိုတော့တစ်ပင်အောင်ချတယ်။ဘာလို့လဲမုံစားတယ်။မုံစားပြီးပြန်သွားတော့ဆိုရေသွားခတ်တယ်တဲ့။အဲ့တော့မင်းမုံအိတ်ပိတ်ခဲ့လားဆိုမပိတ်ခဲ့ဘူးတဲ့။ပြန်လာတော့မင်းမုံအိတ်ပိတ်တယ်အဲ့ဒီမှာဘာရှိတော့မင်းကြည်လာမကြည့်ဘူးဒီတိုင်းဆဲဆွဲပြီးပိတ်ခဲ့တယ်ပေါ့နော်အထုတ်ဆွဲထုတ်ခဲ့တယ်ပေါ့အဲ့တော့ဘုရားလောင်းကတွေ့တယ်ဒါဧကန်ဒိဋ္ဌမုံနှံနဲ့တောမွေတကောင်ဝင်ပြီးတော့သူ့အိတ်ထဲမွေရောက်နေပြီအဲ့တော့လမ်းမှနေရင်သူနောက်တစ်ခါမုံစားလို့အိတ်ထဲနှိပ်ရင်သူ့မွေကိုက်သေးပါအိမ်ပြန်ရင်သူ့မိမဒီထုတ်ပေးလိုက်ရင်သူ့မိမမွေကိုက်မှာဒါပဲဖြစ်ရမယ်ဆိုဆုံးဖြတ်ပြီးတော့ဒါဆိုရင်မင်းအိတ်ထဲမှာမွေရှိနေပြီအဲ့တော့အိတ်ကိုချပြီးတော့အဲ့ဒီအိတ်ကိုဖြေးခက်လန်းလန်းကနေပြီးတော့ထုံးတဲ့အိတ်ကိုဖြေးလိုက်ဆိုပြောတဲ့အတိုင်းပဲအိတ်ထဲမွေဟောက်ကြီးရဲ့ရှူးဆိုထွက်လာနော်အဲ့ဒါတတုဘတ္တာဆိုစမ်းမှာအဲ့ဒါတို့ပြောထားတာရှိဘုရားလောင်းရဲ့ပညာစွမ်းနဲ့ဒီစဉ်းစားတတ်တဲ့အရေးချင်းနဲ့ပဲသူပါဖြစ်တယ်ဆိုတော့စဉ်းစားပြီးတော့သူ့ရဲ့ဒုက္ခတွေကိုကယ်တင်ခဲ့ဘူးတဲ့ ဒါဟုတ်ပညာဆိုတာစွမ်းတတ္တိထက်ပါတယ်အဲ့ဒီပညာကိုရအောင်အခုလိုပဲကြိုးစားပြီးတော့သင်ရပါတယ်လို့သေကြီးကဖြေလိုက်ပြီးတော့သူ့မိကုန်းနေပြီးသွားတဲ့အခါတရပင်ကဆရာကြီးကပညာရှိတဲ့အကျိုးကျေးဇူးဟာတလောတည်းမကဘူးတဲ့ပညာရဲ့အကျိုးကျေးဇူးကိုဖော်ပြမှာသာပညာဝါကာမဂုဏ်ဤအဝိခတိအိဋ္ဆာတော်ဒုက္ခတော်ရောဂတော်ပညာရှိလာပြီဆိုလို့ရှိရင်ကာမဂုဏ်အာယုန်ဤကိုမမြဲဘူးဆိုတဲ့အမြင်ဒုက္ခပေးတတ်တယ်ဆိုတဲ့အမြင်နဲ့လူကိုနာကျင်စေတတ်တယ်ယောဂဝေဒနာတွေကိုဖြစ်ပေါ်စေတတ်တယ်နာကျင်စေတတ်တယ်ဆိုတဲ့ဒီအမြင်ကိုပါထည့်ပြီးတော့ဟောအဲ့တော့ဒီယသိကတကယ်ကတော့ဝိပဿနာတရားဆိုတာဘုရားမှဟောနိုင်တာဒီမှာအနိစ္စတော့ဒုက္ခတော့အနိစ္စနဲ့ဒုက္ခအကြောင်းကိုပြောတယ်ယောဂဆိုရလဲဒုက္ခပဲမှာအနတ္တတော့သာမပါတာအနတ္တကတော့ဘုရားပွင့်မှာပဲဟောနိုင်တယ်လို့ဆိုတယ်အဲ့တော့တကယ်ပညာရှိလာပြီဆိုလို့ရှိရင်ဘယ်ယာမှမမြဲဘူးအလုံးဟာမမြဲမှုကြောင့်ကျင့်တတ်စရာမကောင်းဘူးအလုံးဟာနာကျင်စေတတ်တဲ့အရာတွေကြီးပဲဆိုတာကိုပညာရှိတဲ့ပုဂ္ဂိုလ်ကရှုမြင်သုံးသပ်နိုင်တယ်တဲ့လို့ဆိုလို့ရနော်လောကမှာနေပြီမလို့ဒီအသည့်တွေကိုရနိုင်တယ်အေဝံဝိပတိပစ္စဟတိစန္ဒံဒီကံကုံအာယုန်နဲ့ပတ်သက်ပြီးခုလိုသဘောပေါက်တဲ့ပုဂ္ဂိုလ်တယောက်ဟာဒီခုလိုရှုမြင်နိုင်တဲ့ပုဂ္ဂိုလ်ဟာတွေ့တာမှုဆိုတဲ့တဏှာကိုဖယ်ရှားနိုင်ပါတယ်ဒုက္ခေတုကာမေတုမဟာပယေတုလူတွေပေါ်မှာဒီဒုက္ခကိုဖြစ်စေတတ်တဲ့ဘေးရန်ကြီးမားလာတဲ့ကာမဂုဏ်အာယုန်တွေပေါ်မှာတဲ့အခုလိုရှုမြင်တွေ့တာမှုကိုဖယ်ရှားနိုင်ပါတယ်ဒါပညာရဲ့အကျိုးချေစုပဲเนาะအဲ့တော့ပညာရပြီဆိုလို့ရှိရင်ဒီပညာနဲ့အမှန်တရားကိုဆင်ញင်သုံးသပ်ပြီးတော့တွေ့တာစရာအာယုန်တွေပေါ်မှာတွေ့တာမှုကိုဖယ်ရှားနိုင်တယ်အဲ့ဒီလိုတွေ့တာမှုတဏှာကိုဖယ်ရှားလိုက်တဲ့အခါသဝိတရာကိုဝိနေယဒေါသအဖယ်ရှားနိုင်တဲ့ပုဂ္ဂိုလ်ဟာဒေါသကိုလည်းဖယ်ရှားနိုင်တယ်။ဘာကြောင့်လို့ဆိုရင်ဒေါသဆိုတာလောဘရှိလို့ရှိရင်ပါလာတာဟုတ်သူ။လိုချင်တာရနေရင်လောဘမရတော့ဘူးဆိုရင်ဒေါသ။အဲ့ဒေါသကိုလည်းဖယ်ရှားနိုင်တယ်။ဒေါသကိုဖယ်ရှားပြီးဖယ်ရှားဖို့အတွက်မေတ္တာစိတ်တန်ဘဝေအပရိမာဏတရဝရီအလုံးပေါ်မှာအကျိုးစီးပွားကိုလိုလားတဲ့အကန့်အသတ်မထားတဲ့စိတ်မျိုးကိုသူတဏ္ဍာမှာဖြစ်နေအောင်ကြိုးစားတယ်။တပိတုပူရိတုနိဒာယထန္တံတရဝအလုံးပေါ်မှာနှိစ္စညင်မှန်းဖို့ဆိုတာ၄လုံးဝနှိစ္စညင်မှန်းစေရလက်နဲ့တေးနော်မကောင်းတဲ့စိတ်ပါဖယ်ထားပြီးတော့မေတ္တာဘာဝနာကိုပွားတယ်။အဲ့ဒီခေတ်ကတော့ဒီသမထကျင့်စဉ်မဲဟောနိုင်တဲ့ဝိပဿနာမဟောနိုင်သေးဘူး။ဘုရားမဟောနိုင်အိဋ္ဌာဒုက္ခလို့ဆိုပြီးပဲလို့အနတ္တကိုမဟောနိုင်တဲ့အတွက်ကြောင့်ပြည့်စုံသောဝိပဿနာမှာဖြစ်ဖို့ပေါ့နော်အဲ့တော့သဗ္ဗေတုပုရိတုနိထာယထန္တံတရားအလုံးပေါ်မှာဒီဒုက္ခပေးတာမျိုးမလုဘဲနဲ့မေတ္တာပွားမယ်ဆိုရင်တဲ့အနိဋ္ဌိတောဗြဟ္မမူပိဋိဌာနာဒီဘဝမှာလည်းအကဲ့ရဲ့မခံရဘဲနဲ့ဖြစ်မပြေကိုရောက်ရှိနိုင်ပါတယ်သူတို့စီမှာတော့လမ်းဆုံးပတ်နိုင်ကအဲ့ဒီခေတ်ကတော့ပြမပြေဟာလမ်းဆုံးပတ်နိုင်ပဲနိဗ္ဗာန်ဆိုတာမဟောနိုင်သေးဘူးပေါ့နော်အဲ့တော့ပြမပြေဟာလမ်းဆုံးပတ်နိုင်ပဲလို့အဲ့ဒါလို့ပြမပြေရောက်တည်ထီအောင်ဒီပညာစွမ်းအားနဲ့လမ်းညွှန်မှုကိုဒီလိုပြောပြီးတော့တရပင်ကဆရာကြီးကအလုံးအတွက်ဝါမြောက်ဖွယ်စကားတစ်ခုထည့်သွင်းပြီးတော့ပြောကြတယ်မထိယံအာဂမနံဟောတိတဝမတ္တကပြိမရထတပိကာလင်္ကရာသတ္တသဥက္ကတတသဗိတဝောကမ္မရာကိုပြီးတော့ဒီဆရာကြီးဟောပြောနေတဲ့အချိန်လေးမှာလူမင်း3ဦးဘယင်3ဦးအဘယင်3ဦးရောက်လာတဲ့ဘုရင်3ဦးဟာအကျိုးချေစုတွေအများကြီးဖြစ်သွားတယ်။အဲ့တော့ဒီနေရာလေးမှာဘုရင်3ဦးဆိုတဲ့နေရာမှာဒီ ဒီဇတ်တကရမှာဇတ်ပါဠိတော်မှာအဋ္ဌကမင်းလို့ပါတယ်တကယ်ကတော့ပါရယဏမှာပါတာအလကမင်းလို့ပါတယ်အဲ့တော့လာကြီးနဲ့ထောင်းပဲလေရက်ကလည်းရောတယ်ရောနေတော့တည်တည်ချာချာစစ်စစ်ကြည့်တော့ဇတ်မှာတော့အဋ္ဌကလို့ပဲရေးတယ်သို့တော့ပါရယဏတုတ်ကိုကြည့်လိုက်တဲ့အခါကျတော့အလကမင်းလို့သုံးတယ်နေရတူတူပဲဂေါတာဝရီမြေနားမှာရှိတဲ့နိုင်ငံတွေပဲအဲ့တော့အလကလို့ပဲဟောခဲ့တယ်အထကလို့မဟောခဲ့ဘူးเนาะအဲ့ဒီလိုပါဠိကွဲနှစ်ခုဖြစ်နေတယ်ပေါ့เนาะအဲ့တော့ပါရယဏသုတ်တံကိုကြည့်ပြီးတော့အလကမင်းဆိုတဲ့နာမည်ကိုပဲယူပြီးတော့အလကမင်းရဲ့ဘီမရထမင်းရဲ့ကာလင်္ကမင်းရဲ့အဲ့ဒီမင်းသုံးပါးဟာတရားနာရင်နိုင်ရင်ねသူတို့ကာမဂုဏ်အာယုံကိုစွန့်လွတ်လို့တဲ့စိတ်ဓာတ်တွေဝင်လာတယ်ပေါ့စွန့်လွတ်ချင်သွားကြဆိုလိုတာကရှင်မင်းဘုရားပိုင်ဆိုင်မှုတွေအလုံးကိုစွန့်လွတ်ပြီးယသိဝတ်ဖို့စိတ်ဝင်စားသွားကြတာ။ဒါဧဝမဟာတိယကြီးမားတဲ့အချိုးကျစုတစ်ခုကိုရ။နော်မင်းစည်းစိမ်ဆိုတာစွန့်နိုင်ခဲ့တယ်လေ။အဲစွန့်နိုင်ခဲ့တဲ့မင်းစည်းစိမ်တွေကိုသူတို့ဟာစိတ်ထဲကလုံးဝအဆုံးဖြတ်ပြီးစွန့်လိုက်ကြပြီ။တိုင်းတော်ပြည်တော်ကိုမပြတ်တော့ဘူး။ယသိကြီးရှိမှာပဲယသိဝတ်ပြီးတရားထုတ်တော့မယ်ဆိုတဲ့စိတ်ဆုံးဖြတ်ချက်တွေဖြစ်နေတာကိုသိလို့ရသေကြီးကအေဝံမဟာတိယံအာဂမနဟောတိလို့ဘုရင်မင်းကြီး၃ဦးလာတာဟာအမြဲတမ်းအကျိုးကျေးဇူးရှိတယ်ချီးမားတဲ့အကျိုးတရားကိုသူတို့ရသွားကြပြီသူတို့ယင်တဲ့နှလုံးထဲမှာကာမဂုဏ်ကိုတည်တင်းကအပြင်ဖယ်ရှားနိုင်တဲ့စိတ်ဓာတ်တွေဖြစ်သွားပြီစွန့်လွတ်ကြတော့မယ်အဲ့ဒီလိုပြောပြီးတော့ဒီမင်းသုံးပါးကိုချီကျူမင်းသုံးပါးကခြင်းနဲ့အားရတဲ့အခါမှာဒီတရပင်ကဆရာကြီးကိုချီကျူကြချီကျူပြီးတော့သူတို့ခွင့်တော်စကားတစ်ခါလဲဆိုကြအေဝမေတံပရစိတ်တဝိဓိသဗ္ဗေတနောကမ္မရာဂောဘိနောသူတို့စိတ်ကိုတိတတ်တဲ့ဆရာကြီးပြောတဲ့အတိုင်းမှန်ပါတယ်တဲ့သူတို့ကာမရာဂလို့ဆိုတယ်။ကာမဂုဏ်အယုံခံစားလို့လည်းတဏှာတွေသူတို့မှကင်းတော့ပါတယ်တဲ့။တရင်ကအပြည့်ပြောက်ကင်းသွားတယ်။ကရောဟိဩကတမနုဿဟာယယထာဂတိံတေအဖိတံပဝေမ။ကျွန်တို့ကိုချီးမြှောက်တဲ့အနေနဲ့အခွင့်ပေးပါတဲ့။အရှင်ယသိကြီးဆရာကြီးကျင့်တဲ့လမ်းကြောင်းအတိုင်းသူတို့လိုက်ပြရစေပါ။သူတို့ခွင့်တောင်းလိုက်ကြတယ်။ခွင့်တောင်းတော့ဆရာကြီးကလည်းချက်ချင်းခွင့်ပေးတယ်ကရောမီဩကတမနုခယမင်းတို့ချီးမြှောက်ပြီးတော့ငါခွင့်ပေးပါတယ်မင်းတို့ဟာကာမရာဂကိုပယ်လိုက်ပြီးသားဖြစ်တယ်ပရထကယဝိပုလယပိတိယတကယ်လို့ပိတိတွေဖုံးပြီးတော့မင်းတို့ဟာစိတ်နဲ့အာရမှုကိုဖြစ်နေကြတယ်ဒါကြောင့်မို့ငါသွားတဲ့လမ်းကြောင်းအတိုင်းမင်းတို့လိုက်နိုင်ကြပါစေလိုက်ကြပါလို့ဆိုပြီးတော့ခွင့်ပြုချက်ပေးလိုက်တော့အဲဒီတော့ဘုရင်သုံးပါးကလည်းသဗ္ဗံကရိတာမတဝနုတတနာဆရာကြီးရဲ့အဆုံးအမအားလုံးကိုသူတို့လိုက်နာပါမယ်ရန်ရန်တွန်ဝကတိပူရိပညာပညာဉာဏ်ကြီးမားတဲ့ဆရာကြီးပြောသမျှကိုသူတို့လုပ်ပါမယ်ပရမကယဝိပုလယပိတိယကြီးမားကျက်ပြန့်တဲ့နှစ်သိမ့်ခြင်းနဲ့ချင်းဖြင့်သူတို့တကူလုံးခြင်းနဲ့အာရမှုကိုရှိအောင်ကြိုးစားကြပါမယ်ယထာဂတိတေအဘိတံပဝေမှာဆရာကြီးလမ်းကြောင်းအတိုင်းသူတို့နောက်ကနေလိုက်ပါမယ်အဲ့ဒါလို့ပြောပြီးတော့အဲ့ဒီနေ့ကအခုလို့တရားမင်းနဲ့ဘုရင်ကြီးရောက်လာတဲ့နေ့ကအဲ့ဒီမှာစောကားခံရတဲ့ကိတဝိဇ္ဇယသိကကွယ်လွန်အိဋ္ဌာရောက်သွားတဲ့နေ့ဖြစ်တယ်အဲ့ဒီမှာသူသာပနာကျင်းပပြီးတော့ယသိတွေအကုန်ရောက်နေတဲ့အချိန်ပဲနော်ယသိတွေရောက်နေတော့အားလုံးဟာကိတဝိဇ္ဇယသိကြီးရဲ့သာဗနာကိုပြုလုပ်ကြတာကိုအဲ့ဒါကြောင့်မို့သူ့ကိုပူဇော်ပြီးဝိုင်းဝန်းပြီးသူ့ရဲ့တရီရသာဗနာပူဇော်ပွဲလုပ်ပြီးတဲ့အခါမှာယသိတွေအားလုံးရောက်နေတော့ဆရာကြီးကအဲ့ဒီယသိတွေအားလုံးကိုကိုနေရာကိုပြန်ကြဖို့စိတ်လွတ်တယ်နော်အားလုံးကိုနေရာကိုပြန်ပြီးတော့တဲ့ဟိုသွားရောက်ပြီးနေချဖို့အလောဟာသာနေရတာဟောတာတရာတမဟိတာ စိတ်တည်တည်ငြိမ်ငြိမ်နဲ့ကိုရရှိတဲ့ဇန်တရားတော်ပေါ်မှာမွေးလျော်ပျော်ပိုက်ပြီးတော့နေကြပါခရိုင်လူတမထာကျင့်စဉ်ကိုဆက်ပြီးတော့ကျင့်ကြပါဧတာရတိပပ္ပစီတတသစ္ထာဇန်တရားနဲ့ပြုံမွေးတာတရားဓမ္မနဲ့ပြုံမွေးခြင်းသီးတာလဲအခုလူလူလောကကိုရှောင်ပြီးတော့ရသေးယဟန်ပေါင်ရောက်လာတဲ့ပုဂ္ဂိုလ်တွေအတွက်အကောင်းဆုံးပါပဲအဲ့ဒီတိုင်းကိုနေရာကိုပြန်ပြီးတော့ကျင့်ကြံကြိုးကိုအထောက်ကြပါလို့ဆရာကြီးကယသေတွေကိုပြန်ခွင့်ပေးလိုက်နော်အဲ့တော့ယသေတွေလည်းပြန်သွားကြတယ်မင်းသုံးပါးကတော့အဲ့ဒီပါပဲသူပရိသတ်တွေနဲ့အတူယသေဝတ်ကြတယ်တရားမင်းကြီးကတော့ကောင်းကင်ယံကနေပြီးပြန်သူနတ်ပြည်ကိုပြန်သွားတယ်အဲ့ဒီဓိဇလန်နဲ့ပတ်သက်ပြီးတရဗင်္ဂဇတ်နဲ့ပတ်သက်ပြီးတော့မြတ်စွာဘုရားသခင်ကိုရမြတ်ကဒီဆက်တိုင်းမှာတမျိုးမပေါင်းဒီဆက်နဲ့ပတ်သက်ပြီးတော့ဘုရားကိုယ်တိုင်ကချီးမွမ်းထားတာဘာတော့ဆိုဂါထာဣမအထဝတိသူပြင်စနာသူပါတိတာဣတိနာပဏိတေနရသိပညာရှိကြီးဟောထားတဲ့နော်စကလုံးတွေကပြည့်ပြည့်စုံစုံလှလှပပါဖြစ်တဲ့ဒီဂါထာတွေဟာအနတ္တိဘယ်တွေအလွန်ပြည့်စုံတယ်တဲ့ယောဂောစီမအထင်ကတောသူနေရလဘေးထပုပ္ပပရိယံဝိသေသဒီယသိကြီးဟောထားတဲ့အဖြေဂါထာတွေကိုအလေးနဲ့ထားပြီးတော့လိုလိုချင်းချင်းနားထောင်သင်ယူမယ်ဆိုတဲ့ပုဂ္ဂိုလ်ဟာနော်ရှေ့နောက်ထူးခြားတဲ့အသိဉာဏ်တွေကိုရရှိမှာဖြစ်တယ်ရှေ့ဘက်ကလည်းထူးခြားတယ်နောက်ဘက်ကလည်းထူးခြားတယ်ရှေ့တဲ့နောက်ကနေတိုးတက်ပြီးတော့ထူးခြားသွားတယ်အစဉ်စဉ်အော်ကောင်းတဲ့ကောင်တဲ့အသိဉာဏ်တွေကိုရသွားနိုင်တယ်။လတ္တနာပုပ္ပပရိယံဝိသေသအဲ့လိုထူးခြားချက်ကိုရပြီးနောက်ဆုံးမှာအတ္တတနာမစ္ဆူရာသတခိစေဒီသေမင်းမမြင်ရရက်ကိုရောက်သွားနိုင်ပါတယ်တဲ့အဲ့တော့မြမပြေရောက်သွားရင်လည်းသေမင်းနဲ့တော့အတော်နဲ့မတွေ့ဘူးခုခေတ်ကတော့ကိုဗစ်နဲ့ဆိုတော့သေမင်းနဲ့ကတ်နေကြတာမြန်မြန်တွေ့အဲ့တော့ဒီအတ္တတနာမစ္ဆူရာသတသေမင်းရဲ့မမြင်ရရောက်တယ်ဆိုတာနိဗ္ဗာန်ကိုဆိုလိုတယ်သို့သောအဲ့ဒီခေတ်ကနိဗ္ဗာန်ဆိုရတဲ့ဖြမဘုံကိုရှင်ညွန်းတဲ့သဘောရှိတယ်ဖြမဘုံဆိုရလဲအတော်နဲ့သေခြင်းတရားနဲ့ဆုံးမမဟုတ်ကဘာချီပြီးတော့အသက်ရှိတာဟုတ်ဒါကြောင့်မလို့ဘကဖြမကြီးတို့ဆိုရင်နိဗ္ဗာန်ဟာထာဝရဘုံလို့တောင်သတ်မှတ်တာဟုတ်သူအဲ့ဒါလို့ကြာဉာဏ်တိုင်းကြာပြီးတော့နေတာဟုတ်အဲ့ဒါလို့မြတ်စွာဘုရားကခေါ်ပြီးတော့နောက်ဆုံးမှာအဲ့ဒီဇာလမပါတဲ့ပုဂ္ဂိုလ်တွေဟာတကယ်ထူးခြားတဲ့ပုဂ္ဂိုလ်တွေပဲဆိုတော့မြတ်စွာဘုရားကစတ္တယစတ်ဒေသနာတော်ကိုဏိကုံးချုပ်တဲ့အခါမှာပါဠိတရဆိုတာရှင်သာရိပုတ္တရာအလောင်းဖြစ်တယ်မင်ဒိတရယသိကတော့ကတ္တဝရှင်မကတ္တဝအလောင်းဖြစ်တယ်ပပတဆိုတဲ့ယသိကတော့အနုရုဒ္ဓအလောင်းဖြစ်တယ်ဒေဝလာဆိုတဲ့ကာလဒေဝလာဆိုတဲ့ယသိကတော့ကိစ္ဆယနာပဋိမြတ်ရဲ့အလောင်းဖြစ်တယ်အနုသိတဆိုတာတော့ရှင်အနန္ဒရဲ့အလောင်းပဲခိတဝိသဆိုတဲ့ဟိုဌာနကိမင်းကြီးရဲ့စောကားမှုကိုခံရရတဲ့ယသိကြီးကတော့ရှင်မောကလန်အလောင်းဖြစ်တယ်ဒီဇလန်ဟောတာကရှင်မောကလန်ရဲ့ဒီကာလသီလမှာတခိုးရမြတွေရိုက်လို့ရှင်မောကလန်ပြိဋိဗံစံသွားတဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့ဟောတာဖြစ်လို့နော်ခိတဝိသနဲ့ဒီရှမောကလန်အလောင်းရှမောကလန်မှာလည်းပဲဖះကိုယ်တိုင်ကြွားရောက်ပြီးတော့သူ့သာဗနာကိုစီစဉ်တော့ရှမောကလန်သာဗနာကအမတမ်းမှကြီးကျယ်တယ်ရှင်သာရိပုတ္တရာသာဗနာကရှမောကလန်သာဗနာကိုမမိဘူးအခုလည်းပဲဒီတရားမင်းနဲ့ကွာယသိတွေအားလုံးလည်းရောက်လာတဲ့လူမင်းတွေလည်းပါလာတဲ့ကိတဝိသယသိကြီးရဲ့သာဗနာကအလွန်ကိုစီကားတဲ့ဆိုရယ်ဒီဇလန်နှစ်ခုပဲလူဆက်တာပေါ့နော်တို့တော့လေသရဗေင္ကဆရာကြီးရဲ့အနှစ်သာရဖြစ်တဲ့အမေးအဖြေတွေကိုဒါလေအဓိကထားပြီးတော့နိုင်ယူမှတ်သားဖို့ပေါ့နော်မှတ်သားဖို့နောက်ဆုံးသရဗေင္ကဆရာကြီးကတော့ဒီအဲ့မှာနာရဒဆိုတဲ့ယသိကဥရဤမထေဖြစ်တယ်။ကျန်တဲ့ပရိသတ်တွေကတော့ရသော်ဗျာလက်ထက်မှာလည်းပဲဒီပရိသတ်တွေပဲပြန်ဖြစ်တယ်။လောကမှာပြန်ပြီးတော့ဆုံကြတယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်ပေါ့နော်တရဗင်္ဂဆရာကြီးကတော့ဖရာအဖြစ်ရောက်ရှိလာခဲ့တယ်လို့ထိဆက်ကိုဆုံးသက်တာဖြစ်ပါတယ်။ဒ တရားချက်ကသူတော်စင်ပြိဿအပေါင်းတို့လေးနှစ်တဲ့ဆုံးမတရားတွေပါရှိတဲ့တရဗေင္ကဇတ်ကို나ယူမှတ်သားကြရသဖြင့်တရဗေင္ကဇတ်မှာလာတဲ့ချင်းစင်တွေသီလတွေပညာတွေစက်တီသူတော်ကောင်းတွေရဲ့အကြီးချင်းတွေစက်တီဆိုတာတွေကုသနာမှာပြည့်စုံအောင်တို့တွေဟာဒါတွေဓာတ်တွေလုံးအောင်ပဲဆိုတာကိုအလုံးသိရှိနားလည်ကြပြီးကျင့်ကြံကြိုးကုပ်ပွားများအထောက်နိုင်ကြပါစေကုန်သတည်းရှည်စက်ချပေးမယ်အာယုံပြုလိုက်ကြအရှင်ဖရာဖရာတပည့်တော်တို့သည်ဓမ္မအတိညာဏ်ရရှိစေရန်ရှိတန်ကြလျင်ဓမ္မသဘင်ဆင်ရင်ကျင်းပါပြုလုပ်ကြ၍အမတဌာနဓမ္မဌာနတရားအလှတော်ကိုပေးလူကြပါကုန်၏တရားတော်မြတ်ကိုယုတိလေးမြတ်စွာမမတ်သားသာအာယုန်ထားကနာကြားကြပါကုန်၏တရားတော်မြတ်ကိုတတ္တဘဝုထုအစုစုတို့ဖြင့်ပူဇော်ကြပါကုန်၏ရှင်နေယခုအထုပ်ပြုလို့ရသောဤမြတ်ကောင်းမှုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံ့ဖြစ်ပါစေတည်းဤကောင်းမှုဤအဖို့ဘာကကိုအမိအဖအဖိုးအဖွားဆရာသမားမှစ၍ကဘာသူကဘာသာလူနတ်ပြမသတ္တဝါများတို့အားအမြအမြဝေင့ပါကုန်၏ကုသိုလ်အမြကိုယ်စီရကြဂုံသည်ဖြစ်ပြီးကိုစိတ်နှပြချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်း